ဇခိုင်ပြည်နယ်ဘူဒီရောင်မြို့နယ်ကနေအိမ်နေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာနေကြတဲ့အစ္စလာမ်ဘာသာဝင်တွေရှိနေတာကြောင့်ဒေသတွင်းကြန့်ရှိနေသူနဲ့ထွက်ခွာသူအရေအတွက်အမှန်သိရအောင်လူဦးရေစီးရင်စတင်ကောက်ယူနေပြီဖြစ်တဲ့ကြောင်းလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနကပြောပါတယ်။အခုလိုထွက်ခွာသူအများစုဟာစာဝင်နေရေးအခက်အခဲကြောင့်နဲ့တစ်ဖက်နိုင်ငံကလာရောက်ခေါ်ဆောင်နေတာတွေရှိတာကြောင့်ထွက်နေကြတာဖြစ်တဲ့အကြောင်းကိုလည်းအာဏာပိုင်တွေဘက်ကထောက်ပြနေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကတင်ပြပေးမှာပါရှင်။
နိုင်ငံတကာအတိုင်းအတိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာမြန်မာအာဏာပိုင်တွေရဲ့ရဲရဲစက်စက်နှိပ်စက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတယ်လို့အစဉ်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုရိုင်းကစစ်စင်ရေးအလုံးကိုစက်တင်ဘာ9ရက်နေ့ကစပြီးရက်ဆိုင်လိုက်တာဖြစ်ပေမဲ့ဘာကြောင့်အခုလိုဆက်လက်ထွက်ပြေးနေရလဲဆိုတာကိုတော့နားမလည်နိုင်ကြောင်းစက်တင်ဘာ16ရက်နေ့ကတန်တမန်တွေကိုရှင်းလင်းပြောကြားထားခဲ့ဘူးပါတယ်။အခုချိန်ကမှာတော့ထွက်သွားသူအချို့ကသူတို့ရဲ့သဘောဆန္ဒအရာထွက်ခွာနေကြရတာကိုသိရှိရကြောင်းထွက်ခွာသူနဲ့ကြံရည်သူစည်ရင်းကိုအတိအကျကောက်ယူနေဖြစ်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတင်းဝင်ဦးမြင့်ကျိုင်ကပြောပါတယ်
။ဒီကျွန်တော်တို့တက်နေဆုံးတော့ဒီဘက်ကနေပြီးတော့ဒီလိုနေဆက်တွေသားမှာတရားမဝင်ဆက်သွားဖြတ်လာမှုတွေမရှိအောင်တော့ကျွန်တော်တို့တားဆီးနေတယ်ဗျ။တားဆီးနေတယ်ဆိုပြင်ခုနလိုပေါ့ဒီဘက်ကလူကြိုးရေးခြံစည်းရိုးတွေကသူအားလုံးပြည်သူပြည်ချင်းမရှိသေးတဲ့အတွက်အဲသူတို့ကလည်းနင်းမျိုးဆိုတဲ့ဒါတွေကိုတစ်သားတန်းနေဘာတွေကြော်ခွပြီးတော့ပွားနေကြတဲ့ဟာတွေတော့ရှိနေသေးတယ်ဗျ။ကျွန်တော်တို့ပြည်တိုင်းနဲ့ကျွန်တော်တို့လောကကနေပေါင်းပြီးတော့အခုဒီပြိပခတ်ဖြစ်ပေါ်ပြီးနောက်ပိုင်းမှာလက်ချက်စင်းစရာတွေပြီးတော့ကျွန်တော်တို့ဒီအဲ့ရဲ့နေကြီးတွေမှာစင်းရတော့ကောက်နေတော့ပဲဗျ။အဲ့တော့အရင်တော့စင်းနေရတော့ကျွန်တော်နှစ်စင်းနေမှာကျွန်တော်တို့ဒီသုံးမျိုးစင်းကောက်ခြင်းလုပ်ငန်းတွေလုပ်ထားတာဖြစ်တဲ့အရင်တော့စင်းနေရသူအင်းတော်သူစင်းနေရောတပ်ပုံနေရောတွဲရက်ဒီအကုန်လုံးရှိပြီးသားပါဗျ။အခုလက်ရှိဒီပြိပခတ်ဖြစ်ပေါ်ပြီးနောက်ပိုင်းမှာအချိန်မီဘလို့ရှိရဆိုတော့အခုမှစီးရင်ကောက်တော့မယ်ဗျအဲ့ဒါတော့မပြီးသေးပါဘူးဗ
ျဒီလိုစီးရင်ကောက်ယူရမှာအချို့နေရာတွေကလုံခြုံရေးအားနည်းနေတာကြောင့်ဒေသရင်းလုံခြုံရေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့လေအခက်အခဲတွေရှိနေတယ်လို့ဥမြင့်ကျိုင်ကပြောပါတယ်အစ္စလမ်ဘာသာဝင်အချို့ကိုပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့ကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်လေတွေနဲ့လာရောက်ခေါ်ယူနေတယ်လို့အစိုးရအာဏာပိုင်တွေကပြောဆိုထားပါတယ်လက်ရှိမှာတနိုင်ငံနယ်စပ်အနီးမှာတော့ဒုက္ခတွေစုပြုံရောက်ရှိနေလို့လေအစိုးရဘက်ကပြောဆိုထားပါတယ်သူတို့တောင်းဆိုနေတဲ့စားဝတ်နေရေးအခက်အခဲလုံခြုံရေးအခက်အခဲတွေဖြေရှင်းပေးမယ်ဆိုတာအမျိုးမျိုးဖြောင်းပြပြောဆိုခဲ့ပေမဲ့တဖက်နိုင်ငံကိုကိုယ်တော်နဲ့ကိုယ်တော်ရောက်နေတာလို့ဆိုတာကြောင့်အာဏာပိုင်တွေဘက်ကခွင့်ပြုခဲ့ရတယ်လို့မတော်ဖို့ဖြောင်းပြတဲ့နေရာမှာပါဝင်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောဆိုထားပါတယ်ဒီလိုထွက်ခွာရမှာတဖက်နိုင်ငံဘက်ကနေတရားမဝင်လာရောက်ခေါ်ဆောင်နေတာတွေရှိနေတဲ့အပေါ်မှာလည်းအာဏာပိုင်တွေဘက်ကမေးခွန်းထုတ်လာတာတွေရှိနေပါတယ်ရခိုင်ပြည်နယ်အစိုးရရဲ့အတွင်းမူဦးတယ်မောင်စီကအခုလိုမေးခွန်းထုတ်လိုက်တာဖြစ်ပါတယ်
နမတိကသူတို့ရကခုနဆိုမိမိရဲ့ဒါဟိုနိုင်ငံသားတွေဟုတ်တယ်တွေ့မိမိတို့ကတော့နော်ဒီပြတတိယကြတားပိုင်ခွင့်တော့မရှိဘူးသူတဘောနဲ့သူပေါ့တကယ်တောင်းဝင်ရှိတာတော့ဒီတစ်ဖက်ကနေပြီးတော့ဒီမိမိနေမိနေကိုမဝင်ဖို့အတွက်ဒါတားဖို့ရှိတာပေါ့ဒါအခုနိုင်ငံသဘေပြဒါနိုင်ငံကြီးဟိုဒါပဲဖြစ်ဖြစ်ဒါနေဆက်လုံခြုံရေးပဲပြောတစ်ဖက်ကနေပြီးတော့တစ်ဖက်နိုင်ငံနေပြီးတော့ဒီဥစ္စာဒီလိုတားဆီးရမှာပေါ့အဲ့ဒါဒီလိုတားဆီးခြင်းလဲမရှိဘဲနဲ့ဟိုကနေပြီးတော့လူလူလလဟိုနော်တင်မောတွေနဲ့လှုပ်ပြီးတော့နော်အကျိုးလွတ်တာပေါ့အကျိုးလွတ်နေတဲ့ခါကျတော့ဒါရီကလည်းဟိုစဉ်းစားကြရတယ်ပေါ့ရှင်နေလေးကရိုးစားပါဘူးသူကတရားနေနဲ့ခုနိုင်ငံသားတွေမဟုတ်တဲ့အတွက်သူနဲ့တားတယ်အစကုန်တားတယ်ဖြောင်းပြတယ်လောတာတွေကုန်ထောက်ပံ့မိတယ်ရွာတွေမှာလည်းဒါရိခါတွေထောက်ပံ့ပေးတာလေညမတားလို့မမရလို့သွားနေတယ်ဆိုလို့ရှိရင်လည်းဒါသူ့သဘောနဲ့သူပဲ
ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာနောက်ထပ်ထွက်ခွာမှုပြင်းစင်နေတာရှိကြောင်းကိုလည်းဥတည်မောင်စီကပြောပါတယ်အစိုးရဘက်ကလက်ရှိထုတ်ပြန်ထားတဲ့အရာစက်တင်ဘာ26ကနေစက်တင်ဘာ29အထိအစ္စလမ်ဘာသာဝင်2300နီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားကြပြီဖြစ်ပါရှင်